ကျေးနိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးရုံးတပ်ဖြတ်မှုဆွဲချက်နဲ့တရားစွဲထားတာကိုဖြေရှင်းဖို့နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဒီကနေ့မနေ့ကပဲနေပြည်တော်ကနေပြီးနယ်သာလန်နိုင်ငံစီသွားနေပါပြီ။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးရုံးတပ်ဖြတ်မှုဆွဲချက်အပေါ်တော်ဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းခြင်းအပြင်မြန်မာပြည်ရဲ့လူခွင့်ရေးအခြေအနေအစိုးရရဲ့သဘောထားတွေကိုကဘာကသိရှိခွင့်ရမယ့်အနေအထားအဖြစ်အကဲခတ်တွေကရှုမြင်ပါတယ်။ရခိုင်ပါဝင်တိုင်းရင်းသားဒေသတွေမှာစစ်တပ်ဘက်ကလူခွင့်ရေးချိုးဖောက်မှုစစ်ရာဇဝတ်မှုကျူးလွန်တာတွေပေါ်မှာတရားမျှတမှုရနိုင်တော့မယ့်အလားအလာကောင်းအဖြစ်လဲလူခွင့်ရေးဖွဲ့တွေကသုံးသပ်ကြပါတယ်။မဆုမောင်ကဆက်သွယ်မေးမြန်းထားပါလိမ့်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးသက်ဖြတ်ခဲ့တယ်ဆိုပြီးမြန်မာနိုင်ငံပေါ်မှာလူမျိုးတုံးသက်ဖြတ်မှုဆရာဆွဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာ OIC နိုင်ငံတွေရဲ့ကိုယ်စားဂမ်ဘီယာနိုင်ငံကတင်ကြားထားတာကို ICJ တရားရုံးမှာဒီဇင်ဘာလ10ရက်နေ့ကြာနာဆစ်ဆေးမဲ့ကိစ္စနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ရင်ဆိုင်ဖြေရှင်းမှုဒီကနေ့ဒီဇင်ဘာလ10ရက်နေ့တနင်္ဂနွေနေ့မှာတော့နေပြည်တော်ကနေနယ်သာလန်နိုင်ငံကိုစတင်ထွက်ခွာသွားပြီဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့ငါနေမှာတော့နယ်သာလန်နိုင်ငံတဟိတ်ကနိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံပေါ်ရိုဟင်ဂျာမွတ်စလင်တွေကိုနှိပ်စက်ညှဉ်းပန်းပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားထားတဲ့အမှုစတင်ကြားနာဆစ်ဆေးမှာဖြစ်ပါတယ်။ဒီဇင်ဘာလ17ရက်နေ့မှာတော့ရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးတပ်ဖြတ်တဲ့ဆိုတဲ့ဆွဲချက်အပေါ်မှာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်ရှောင်လဲမှာဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့မှာတော့ဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံတို့အပြန်အလှန်ရှောင်လဲကြမှာဖြစ်ပါတယ်။အခုလိုမျိုးဒေါအောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာတရားရုံး ICJ မှာရင်ဆိုင်ဖြေရှင်းမဲ့ကိစ္စရဲ့အပေါ်မှာတော့ကမ္ဘာကစိတ်ဝင်စားနေတဲ့မြန်မာနိုင်ငံတွင်းကလူခွေးအခြေအနေအထူးသဖြင့်ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်တွေပေါ်မှာနိုင်ငံတကာကိုရှင်းပြနိုင်မဲ့သူမအနေနဲ့ရှောင်လဲချက်ပေးနိုင်မဲ့အနေအထားဖြစ်ပါတယ်လို့မြမအရေးလေးလာကဲခတ်သူသတင်းစာဆရာဦးစည်ရသူကရှုမြင်ပါတယ်
သူကလက်ရှိဆိုရအဖွဲ့ကောင်းဆောင်အနေနဲ့ကတော့သူကလက်ထက်မှာဖြစ်သွားတာဆိုတော့သူကရှင်းရမှာပဲသူကိုယ်စလဲလွတ်မနေဘဲနဲ့သူကိုယ်တိုင်သွားလိုက်တာဆိုတော့ဟိုရင်းဆိုင်ရဲတယ်ဆိုတော့ဟာလဲပေါ်တာပေါ့နော်ဟုတ်ဟုတ်ကျတော့နိုင်ငံကဆင်းနေမှာကကျွန်တော်မှတ်မိတော့ကတော့ဒေါက်တာဆန်းစုကြည်ကဒီလောက်ကြီးကြီးမားမားဟိုတိတိဆိုင်ဆိုင်မရှင်းပြရသေးဘူးပေါ့နော်ဆိုတော့ဒါပထမဆုံးအချိန်ကျွန်တော်မြင်တော့ဒီလောက်ကြီးရဲ့ဆင်းမြင်တယ်လေ။တော့ရှင်းပြတာဖြစ်တယ်ပေါ့။ဖြစ်တယ်ဆိုတဲ့အခါကျတော့ဒါကတော့ပထမဆုံးဟိုဘက်ကကတော့အပြန်အလှန်ကြမ်းလာကြမှာပေါ့လေ။ရလာဘယ်လောက်ထွက်မလဲဆိုတော့ကျွန်တော်တို့ကအချိန်လေးကကြာအောင်ပါဘူး။၃-၅နှစ်ကြာရင်ကြာမယ်၊၁၀နှစ်ကြာရင်ကြာမယ်။ဒါပေမဲ့လောလောဆယ်ကတော့သူ့အနေနဲ့နိုင်ငံကြီးကဲတယောက်အနေနဲ့ကိုယ့်နိုင်ငံရဲ့ရည်တည်ချက်ပေါ့လေ။ဘာတွေဖြစ်သွားကြလဲဆိုတော့ပဲဒါဒီမှာဒီနိုင်ငံဆွေရရှူတော့ကနေပြီးတော့မှဒါပထမဆုံးအကြီးကြီးကျယ်ကျယ်သွားပြီးတော့တင်ပြတာဖြစ်တယ်ပေါ့နော
်လူမျိုးတုံးတက်ဖြတ်မှုအတွက်မြန်မာနိုင်ငံပေါ်မှာဆွေချက်တင်မှုကိုကြိုးစို့ထောက်ခံကြောင်းလူမှုအခြေပြုကရင်အမျိုးသမီးများကွန်ရက်ကလည်းဒီကနေ့ဒီဇင်ဘာလ10ရက်နေ့နေဆွဲနဲ့ထုတ်ပြန်ကြေညာပါတယ်ဒီလိုမျိုးနိုင်ငံတကာခုံရုံးမှာတရားဥပဒေကြောင်းအရာအရေးယူဆောင်ရွက်မှုဟာတိုင်းရင်းသားဒေသတွေမှာစစ်တပ်ရဲ့လူမဆန်မှုလူခွေးချိုးဖောက်မှုဆေးရသွေးမှုတွေကိုဖော်ထုတ်ပြီးတရားမျှတမှုကိုဆောင်ကျဉ်နိုင်မယ့်အလားအလာကောင်းဖြစ်ကရင်အမျိုးသမီးများကွန်ရက်ရဲ့ဒုက္ကုခာနော်လာရှိထူးကလည်းမျှော်လင့်ပါတယ
်တရားခံရတဲ့လူတွေအတွက်လည်းကျမတို့ရဲ့တရားမျှတမှုကိုပြန်လည်ခြင်းလေအဲ့အတွက်ပေါ့နော်ဒါကျမတို့ရဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်တယ်။ဒါပြီးတော့ကျမတို့တိုင်းရင်းသားဒေသမှာအခုဆိုရင်တိုင်းရင်းသားလူမျိုးတွေကဟိုတော်တော်နှီးရတော်တော်များများပါပေါ့နော်အာမိပေါင်းစုံနဲ့ဆယ်စုနှစ်မကအောင်ကြာခဲ့ပြီးမိပေါင်းစုံနဲ့ပြီးတော့ဖိနှိပ်အင်းအင်းကျဲခံရတယ်သူတို့ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်လေလူတူလူသားတွေရဲ့လွတ်လပ်ခွင့်နဲ့ပြီးတော့လူကုန်တိုက်ခါတွေကိုသူကဆုံးရှုံးနေရတယ်အဲ့အတွက်ကြောင့်မို့ကျမတို့ကအဲ့အတွက်ဒီအရာတွေကိုဆုံးတရားမျှတပြီးတော့ညီမညာပြန်ဖြစ်စီခြင်းနဲ့အဲ့အတွက်ကျမတို့လည်းဒီ ICJ ကိုကျမတို့ထောက်ခံရတာဖြစ်တယ
်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသား၏ဝန်ကြီးဖြစ်အဖွဲ့ကိုဦးဆောင်သွားမဲ့ဒေါက်တာဆန်းစုကြည်နဲ့အတူနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဦးကျော်တင်နဲ့အတူပြည်ထောင်စုရှေ့နေချုပ်ရုံးနဲ့နိုင်ငံသား၏ဝန်ကြီးဌာနကတာဝန်ရှိသူတွေပါလိုက်ပါသွားကြတာဖြစ်ပါတယ်ရှင်